ကိုဗစ်ကပ်ရေးကာလအတွင်းထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေပြန်လည်နှလန့်ထူလိုက်အောင်အစိုးရထုတ်ချေထားတဲ့ချင်းငွေတွေပြန်ဆက်ရမယ်အချိန်ကိုစစ်ကောင်စီကတက်တန်းတစ်နှစ်ကြိုလိုက်ပါတယ်။အထူးကြောင့်လုပ်ငန်းဟိုတယ်နဲ့ခီးသွားလုပ်ငန်းစိုက်ပျိုးရေးစီးပွားမွေးမြူစိုက်ပျိုးမွေးမြူရေးထွက်လုပ်ငန်းပို့ကုန်လုပ်ငန်းနောက်အသေးစားလက်စားလုပ်ငန်းစားတဲ့ထိခို လည်းဦးသတ်မှတ်ခဲ့တာဖြစ်ပေမဲ့လို့အဲ့ဒီလိုပြန်ဆက်ရမယ့်အချိန်ပြီးခဲ့တဲ့ဒီ2022ခုနှစ်မေလမှာတော့ကလည်းအချိန်6လတက်တန်းစစ်ကောင်စီကတိုးပေးခဲ့တယ်လို့အဲ့နောက်စက်တင်ဘာလမှာနောက်တစ်ချိန်6လတက်တန်းတိုးပေးခဲ့တာပါအခုဒီချိန်ဟာတတိယမြောက်တက်တန်းတိုးပေးတာဖြစ်ပြီးတနည်းအထိတိုးပေးလိုက်တာလည်းဖြစ်ပါတယ်ကိုဗစ်ကြောင့်စီးပွားရေးထိခိုက်မှုတွေဆက်ပြီးတော့ရှိနေတာကြောင့်ရောစိုက်ပျိုးရေးစီဝါရေးလုပ်ငန်းတွေအတွက်ငွေကြေးလည်ပတ်မှုတွေအဆင်ပြေချောမွေ့စေဖို့အတွက်လည်းတိုးပေးတာဖြစ်တယ်လို့နိုဝင်ဘာလ4ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။စီဝါရေးပြန်လည်နယ်လန်ထူလန်ရေးအတွက်လုပ်ငန်းပေါင်း6000နီးပါးကိုကိုဗစ်ရံပုံငွေတွေကနေအတိုးနှုန်း100%နဲ့ NLD အစိုးရလက်ထက်ကတည်းကထုတ်ချေခဲ့တာဖြစ်ပါတယ်ရှင်။